ရေမင်းနိုင်ငံတောင်ပိုင်းမှာရှိတဲ့မြို့နှမြို့ကိုတိုင်ပိုက်ပြီးအနာကမဟာဗျူဟာချတဲ့ရေနံနဲ့တဘာဝတန်းဝင်ဆက်ယုံတွေကိုဝင်ရောက်ပြီးတိုင်ပိုက်မဲ့အယ်ကိုင်ဒါအကြမ်းဖက်ဖွဲ့ရဲ့အစီအစဉ်ကိုဖော်ထုတ်နိုင်ခဲ့တယ်လို့ရေမင်းအာဏာပိုင်တွေကပြောပါတယ်။သူတို့ရဲ့အစီအစဉ်တွေထဲမှာအဲ့ဒီဒေသမှာအလုလာလုကြတဲ့နိုင်ငံခြားသားတွေကိုပြန်ပေးဆွဲတာတို့တပ်ပစ်တာတို့အထိလှုပ်ဆောင်ဖို့ပါပါဝင်နေတယ်လို့လည်းပြောပါတယ်။ရေမင်းအစိုးရအနေနဲ့နိုင်ငံတွေမှာလာရောက်ပြီးအလုလုကိုင်းနေတဲ့နိုင်ငံခြားသားတွေကိုအကာအကွယ်ပေးဖို့အတွက်လိုအပ်တာမှန်သမျှကိုလှုပ်ဆောင်ပါမယ်လို့ရေမင်းကာကွယ်ဝင်ကြီးဗိုလ်မှူးချုပ်မိုဟာမက်နာဆာအာမက်ကကြားသပတင်းနေမှာပြောကြားလိုက်ပါတယ်။အရှိလေပိုင်းနဲ့အာဖရိကဒေသတလောမှာအကြမ်းဖက်တိုက်ခိုက်ခံရမှုတွေရှိလာနိုင်တဲ့အတွက်သတိပေးချက်တွေနဲ့အတူအမေရိကန်အစိုးရကတန်တမန်ဌာနတွေကိုပိတ်ထားမယ်လို့ကြေညာခဲ့ပြီးတဲ့နောက်ရေမင်းနိုင်ငံမှာအယ်ကိုင်ဒါအဖွဲ့ဝင်9ဦးတည်းမနဲ့အမေရိကန်တွေစီကလို့ယူဆတဲ့မောင်းနှူမဲ့လေယာဉ်နဲ့အတိုက်ခိုက်ခံရပြီးသေဆုံးခဲ့ကြမှာပဲရေမင်းအစိုးရကအခုလိုအယ်ကိုင်ဒါရဲ့အကြမ်းဖက်မဲ့အစီအစဉ်ကိုဖော်ထုတ်နိုင်ကြောင်းကြေညာလိုက်တာဖြစ်ပါတယ်အမေရိကန်နိုင်ငံနေနဲ့အကြမ်းဖက်အန္တရာယ်အတွက်ချင်းချောက်ခံရမှုတွေကိုအလေးထားပေမဲ့ကြောက်လန့်ပြီးနောက်ဆုတ်သွားမှာမဟုတ်ကြောင်းအမေရိကန်သမ္မတဘရက်အိုဘားမားကကြားသပတင်းနဲ့အမေရိကန်မရင်းတပ်သားတွေကိုမိန့်ခွန်းပြောကြားရမှာထည့်သွင်းပြောကြားခဲ့ပါတယ်။အကြမ်းဖက်သမားတွေရဲ့တိုက်ခိုက်မှုတွေရှိလာနိုင်တာမို့အရေးပါတဲ့ဝန်ထမ်းတွေမှာတပါးကျန်းဝန်ထမ်းအားလုံးရီးမင်းနိုင်ငံကနေထွက်ခွာကြဖို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကအင်ကာနေကအမိန့်ထုတ်ပြန်ခဲ့ပါတယ်။ရီးမင်းနိုင်ငံကနေထွက်ခွာလာတဲ့ဝန်ထမ်းတွေဟာအခုခါမှာဂျာမနီနိုင်ငံမှာရှိတဲ့အမေရိကန်ကောင်စစ်ဝင်ရုံးကိုရောက်နေကြပြီဖြစ်ပါတယ်။